မဖြူအောင်တို့ចောင်းသားတွေတနိုင်ငံလုံးမှာဆန္ဒပြဖို့အတွက်ဒီကနေ့သတင်းစာရှင်းလင်းပွဲလည်းလုပ်ခဲ့လို့ကြားရပါတယ်ခင်ဗျ။ဘာကြောင့်ပြရမယ်ဆိုတာသိပြသေးလားခင်ဗျ။ဘယ်လိုအစီအစဉ်မျိုးနဲ့လုပ်သားမယ်ဆိုတာပေါ့နိ
။ Okay ကျမတို့ဘာကြောင့်ပြလဲဆိုတော့ November 12 23မှာကျမတို့နိုင်ငံလုံးဆိုင်ရာចောင်းသားတို့အရေးပေါ်အစည်းအဝေးလုပ်ခဲ့တယ်။အဲ့နိုင်ငံလုံးဆိုင်ရာចောင်းသားတို့အရေးပေါ်အစည်းအဝေးတက်လာတဲ့နိုင်ငံအမှန်ပြမှာရှိတဲ့ចောင်းသားတွေအားလုံးရေဆုံးဖြတ်တဲ့ကျမတို့ပညာရေးဥပဒေကိုကိုယ်မှဖို့ကျမတို့အားလုံးတစ်ခဲနဲ့တဲ့သဘောတူညီခဲ့ကြတယ်။နောက် Democracy ပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကိုလည်းကျမတို့ဖွဲ့စည်းခဲ့တယ်။ဖွဲ့စည်းပြီးနောက်ပိုင်းမှာကျမတို့လေးရတာရန်ကုန်မြို့ပေါ်မှာဖင်ကြီးရံတမိုင်းဝင်ညားတွေမှာလှည့်လည်ပြီးတော့ဒီပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြကြတယ်။ကန့်ကွက်ဆန္ဒပြပြီးလေးရမြောက်တဲ့နေ့မှာပဲကျမတို့ကအစိုးရကိုရက်60ကျမတို့အချိန်ပေးမယ်။ရက်60အတွင်းမှာကျမတို့ Democracy ပညာရေးလှုပ်ရှားမှုဥဆောင်ကော်မတီ NNER နောက်ပြီးတော့အစိုးရနောက်လှုပ်တော်ပေါ့နော်။အဲ့လေးဘွဲတွေ့ဆုံတဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့တွေ့ဆုံစကားပြောတဲ့စကားဝိုင်းလိုချင်တယ်။ဒီတွေ့ဆုံစကားပြောမှုကိုကျမတို့တောင်းဆိုတယ်။အဲ့တော့အဲ့တော့ဒီမှာကျမတို့ကိုတစုံတရာလာပြီးတော့ညှိနှိုင်းဖို့ကျမတို့တောင်းဆိုတယ်။အဲ့တော့ဒီမှာမညှိနှိုင်းခဲ့လို့ရှိရင်ရက်ပေါင်း60နောက်ပိုင်းမှာဒီထက်ပိုပြီးတော့ဒီရှစ်လေးရက်ထက်ပိုပြီးတော့ကျမတို့ပြင်းထန်တဲ့ဖိအားမျိုးတွေနဲ့ကျမတို့ဆက်ပြီးတော့တုံ့ပြန်သွားမယ်လို့ကျမတို့ကပြောခဲ့တယ်။ဆိုတော့အဲ့ရက်ပေါင်း60ကမနေ့က January 16ရက်နေ့မှာရက်ပေါင်း60တင်းတင်းပြည့်ခဲ့ပြီ။အော်ရက်ပေါင်း60ပြည့်ခဲ့တော့ရက်ပေါင်း60ရက်တရက်အလွန်ပေါ့နော်ကျမတို့ဒီနေ့ January 18ရက်နေ့မှာကျမတို့တိုတင်စီစဉ်ထားတယ်ဘာကြီးစီစဉ်ထားတယ်ကျမတို့ဘာကြီးဆက်လုပ်မလဲဆိုတာကိုဒီနေ့ကျမတို့ဒေသနာရှင်လက်မွေးလုပ်ခဲ့ပါတယ်။အော်အဲ့ကျမတို့ဘာကြီးစီစဉ်ထားလဲဆိုတာကကျမတို့ဇန်နဝါရီ16ရက်နေ့မှာမန္တလေးမှာလူလူစီဝေးပွဲရှိတယ်။ဆိုတော့လူလူစီဝေးပွဲကြီးနဲ့အချိန်တိုက်နေတဲ့အားလုံးဆိုတာပဲကျမတို့မန္တလေးမြို့မှာရပောင်း60အလွန်တပိတ်ကိုမန္တလေးမြို့မှာပြန်လည်စတင်မယ်။မန္တလေးမြို့မှာရပောင်း60အလွန်တပိတ်စတင်ပြီးရဲ့နောက်ပိုင်းနိုင်ငံအနှံ့အပြားမှာရှိတဲ့မြို့ကြီးတွေကနေပြီးတော့ကျမတို့ကျောင်းသားတပိတ်တွေကရန်ကုန်မြို့ကိုနီလန်ပေါင်းစုံပုံစံပေါင်းစုံနဲ့သူတို့ခြိတက်လာကြမှာဖြစ်ပါတယ်။15ရက်အတော်အတွင်းမှာကျမတို့ရန်ကုန်မှာအားလုံးစုံမယ်။ရန်ကုန်မှာစုံပြီးရင်ကျမတို့ရန်ကုန်မှာနေရာတစ်ခုမှာကျမတို့တပိတ်စကန်ဖွင့်ပြီးတော့ကျမတို့အစိုးရကိုဆက်ပြီးတော့တောင်းဆိုသွားမှာဖြစ်ပါတယ
်။အစိုးရအနေနဲ့ရောဒီတောင်းဆိုချက်တွေကိုလိုက်လျောမလာဘူးဆိုရင်ပေါ့ခင်ဗျာဘယ်လိုနေများလှုပ်ဆောင်ဖို့အစီအစဉ်တွေများရှိပါလဲခင်ဗျာ
ဟုတ်ကဲ့ကျမတို့ကအခုဒီပထမရက်ပေါင်း60နောက်ပိုင်းမှာဒါပထမဦးဆုံးလှုပ်ရှားမှုတစ်ခုပါအဲ့တော့ဒီ debate လှုပ်ရှားမှုရဲ့အခြေအနေပေါ်မှာကျမတို့ကဒီကျမတို့ရဲ့တောင်းဆိုမှုကိုအစိုးရဘက်ကလိုက်နာအောင်တော့ကျမတို့ပုံမှန်မျိုးစုံနီးလမ်းမျိုးစုံလည်းစဉ်းစားထားတယ်ကျမတို့ဝိုင်းဝန်းပြီးတော့ပေါ့နော်အားလုံးရဲ့အကြံပြုချက်တွေနဲ့ကျမတို့ဝိုင်းပြီးတော့စဉ်းစားထားတယ်အစိုးရဘက်ကမနှိမဖြစ်နှိအောင်ပေါ့နော်အဲ့တော့တကယ်လို့ကျမတို့ရဲ့ဒီလှုပ်ရှားမှုပေါ်မှာမနှိသေးဘူးဆိုလို့ရှိရင်ကျမတို့ကထပ်ပြီးတော့ဒီထက်ပိုပြီးတော့နောက်တစ်ဆင့်တက်မှာပါဒါကပထမအဆင့်ဖြစ်တယ်ဒီထက်ပိုပြီးတော့ကျမတို့ PR ပုံမှန်မျိုးတော့တော့မှာဖြစ်ပါတယ်ဒေတာကကျမတို့ဘက်ကတော့ရက်မှာမဟုတ်ဘူးကျမတို့လူချင်းနဲ့ဒီပညာရေးဥပဒေနဲ့ပတ်သက်ပြီးဆွေးနွေးမှုတစုံတရာအာမခံချက်တစုံတရာပေါ့မရသေးသေးဘူးကျမတို့ကဆက်ပြီးတော့လှုပ်ရှားမှုတွေကတစ်ဆင့်တစ်ဆင့်မြင့်လာဖို့ကျမတို့ကတော့ကြိုတင်စဉ်းစားတွေးတောထားတာရှိပါတယ်ရှင်
ចောင်းသားတွေဘက်ကဒီဥပဒေကိုပြင်ဖို့ဆိုပြီးတော့တောင်းဆိုနေတာတွေပေါ်မှာအာဏာပိုင်တွေဘက်ကပေါ့လေအထူးသဖြင့်ပညာရေးဝန်ကြီးဌာနဘက်ကလိုက်လျောဖို့တွန်းဆုတ်နေတာပြင်ဖို့ခတ်နေတာအဓိကဘာကြောင့်လို့များယူဆလို့ရပါလဲခင်ဗျာ
ကောင်းချင်းရတော့အမျိုးမျိုးဖြစ်နိုင်ပါရဲ့သူတို့ဘက်ကတချို့ပြောနေတဲ့စကားဆိုရင်ဒါလှတ်တော်နဲ့ပဲတက်ဆိုင်နေအစိုးရနဲ့မတက်ဆိုင်ဘူးလို့ပြောနေတာမျိုးလည်းရှိတယ်ဒီဥရီပြင်စီရေးဆိုရဲဒီလုပ်ငန်းစဉ်ကလှတ်တော်နဲ့ပါတက်ဆိုင်နေပေါ့နော်အစိုးရနဲ့မတက်ဆိုင်ဘူးဆိုတော့အစတဖြစ်ပေါ့နော်အဲ့လိုမျိုးပြောနေချင်ဒါပေမဲ့တကယ်ပြဿနာကဒီဥပဒေကိုစပြီးတော့ရေးဆွဲတာအစိုးရရေးဆွဲခဲ့တာဖြစ်တယ်အခုနောက်ဆက်တွဲဥပဒေတွေကိုလည်းဒီအစိုးရပညာရေးဝန်ကြီးဌာနကပဲတောက်လျှောက်ရေးဆွဲနေတာအဲ့တော့ဒီပညာရေးဥပဒေမြို့သားပညာရေးဥပဒေဖြစ်စေနောက်ဆက်တွဲဥပဒေဖြစ်စေအစိုးရနဲ့လည်းတက်ဆိုင်နေလှတ်တော်နဲ့လည်းတက်ဆိုင်နေအော်နှစ်ဖက်လုံးမှာတာဝန်ရှိတယ်နှုံးဖက်လုံးကသူနည်းဖို့လမ်းကြောင်းကိုဖော်တဲ့နယ်လို့ကျမတို့ကယူဆတယ်
။လောလောဆယ်အထီးပေါ်ဒီ NNE ရအပါဝင်ဘူမဖြူအောင်တို့ចောင်းသားအဖွဲ့အစည်းတွေအပေါ်အစိုးရဘက်ကအထူးသဖြင့်ပညာရေးဝန်ကြီးဌာနဘက်ကအသိမှတ်ပြုမှုတလေးတစားဆက်ဆံမှုအလေးပေးပြီးတော့ဆက်ဆံမှုအနေအထားတွေကိုဘယ်လိုများအကဲဖြတ်တုံ့တက်လို့ရပါလဲခင်ဗျာ
။အာကျမတို့အပေါ်မှာတော့တလေးတစားဆိုတာထက်ပေါ်တော့ကျမတို့ကိုအသိမှတ်ပြုမှုကတော့တော်တော်ကိုဖဲပါတယ်။ကျမတို့ဒီចောင်းသားဒီအခုတပိတ်ကော်မတီပေါ်ကျမတို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဖွဲ့ထားတာပဲဖြစ်ဖြစ်ចောင်းသားတမကရအနေနဲ့ကျမတို့မိခင်ဖွဲ့စည်းရှိနေတဲ့ចောင်းသားတမကရအပေါ်မှာပဲဖြစ်ဖြစ် NNE ရအပေါ်မှာပဲဖြစ်ဖြစ်ပေါ့နော်ကျမတို့ကိုအသိမှတ်ပြုမှုဆိုလိုတာကတချို့ဆွေးနွေးပွဲတွေမှာ NNE ရအနေနဲ့ဖိတ်ကြားတာမျိုးတွေလက်ခံရရှိတယ်ဒါပေမဲ့အဲ့ဒီဆွေးနွေးပွဲတွေကပုံစံအမျိုးမျိုးနဲ့အနားနီးကမှဖြတ်တာတွေသူတို့ဘက်ကပဲပြန်ပြီးတော့ cancel လုပ်တာတွေဆရှိတဲ့ဖြစ်ပေါ့နော်အဲ့ဒီလိုပုံစံမျိုးတွေကကျမတို့ရဲ့လေးစားမှုကျမတို့ကိုအသိမှတ်ပြုမှုတွေကတော့အင်မတန်မှနည်းတာကိုကျမတို့တွေ့ရပါရှင
်ចောင်းသားတွေရဲ့ဆန္ဒကိုလစ်လျူပြီးတော့ဒီဥပဒေကိုဒီတိုင်းပဲနေဥပဒေတွေအတိုင်းဆက်ပြီးတော့ပြဋ္ဌာန်းသွားမယ်ဆိုရင်မြန်မာပညာရေးဘယ်လိုတွေများဖြစ်လာနိုင်မယ်လို့သုံးသပ်လို့ရပါလဲခင်ဗျာ
ကျမတို့လက်ရှိကျမတို့တိုင်းပြည်မှာလက် ရှိကျွန်တော်ရင်ဆိုင်ရတဲ့ပညာရေးထက်မြက်ကအင်မတန်မှကြောက်စရာကောင်းတဲ့အနေအထားကိုရောက်လာပါပြီ။ကျွန်တော်ကျောင်းသားတွေကိုယ်တိုင်ကကျွန်တော်ပညာကိုတန်မိုးထားရကောင်းမဲ့ဘွဲ့လက်မှတ်တစ်ခုလောက်ကိုတက်မြောက်မှုကိုဘွဲ့လက်မှတ်လောက်တန်မိုးမထားတော့ဘူး။အဲဒီလိုအနေအထားမျိုးအထိရောက်နေပြီ။ဆိုတော့တင်ယူနေတဲ့ကျောင်းသားကိုယ်တိုင်ကကိုယ်ဘာကိုတင်ယူနေမှန်းလည်းမသိဘူး။ကိုယ်တင်ယူနေတဲ့ဟိုပညာရေးအပေါ်မှာလည်းစိတ်ပါဝင်စားမှုတန်မိုးထားမှုတွေအားနည်းလာတဲ့အခါကျတော့ကျွန်တော်တို့ပညာရေးစနစ်ကဘယ်လောက်ထိဆိုးွားနေလဲဆိုတာကျွန်တော်တွေ့ရပါတယ်။နောက်တစ်ခုကဒီပညာရေးစနစ်ကဘယ်ဆုံးလုံးပြင်ရမှာဖြစ်ပါရဲ့။ဥပမာအချင်းစာမေးပွဲစနစ်လိုတက်တူရေးနှုတ်တိုက်အလွတ်ကျနေတဲ့ကိစ္စမျိုးပေါ့နော်။ဒါမျိုးတွေကကျွန်တော်တို့ပညာရေးစနစ်ရဲ့အင်မတန်မှအားနည်းတယ်အင်မတန်မှအန္တရာယ်ကြီးတဲ့အနေအထားဖြစ်ပါတယ်။သင်ကြားမှုစနစ်တွေကအစားပေါ့နော်။ဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ပညာရေးစနစ်ကိုအစီအစိုးရရဲ့လက်ထက်မှာကျွန်တော်တို့တသွေးတသန်တမိန်နဲ့ပညာရေးစနစ်ကိုပါစစ်တပ်ပုံစံကိုတုတ်သွင်းလာတဲ့အခါကျတော့ကျွန်တော်တို့တိုင်းပြည်မှာလူတွေကအတွေးခေါ်တွေအားလုံးကတူလာအောင်တစ်နှစ်တည်းတစ်နှစ်တစ်ခေတ်တည်းတစ်ခေတ်ပို့ပြီးတော့နှိမ့်ချလာအောင်လုပ်တယ်လို့ဖြစ်လာတယ်။ကျွန်တော်တို့ကပို့ပြီးတော့တိုးတက်မလာဘဲနဲ့နောက်ကိုပဲရောက်ရောက်နေရဲပို့ပြီးတော့ပဲစုတ်ယုံစုတ်ယုံနေတဲ့အနေအထားမျိုးတွေဆက်ပြီးတော့ရှိနေမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့တိုင်းပြည်အနာဂတ်အတွက်အင်မတန်မှကြောက်စရာကောင်းတဲ့လက္ခဏာတည်းရဲ့လို့ကျွန်တော်တို့ကမြင်ပါတယ်။ဒါကြောင့်မို့လို့ဒီပညာရေးစနစ်ကအားလုံးနဲ့အတူတူအရေးကြီးပါတယ်။ခုချက်ချင်းကိုပြုရင်ပြောင်းလဲရမယ့်အရာလို့ကျွန်တော်တို့ကမြင်ပါတယ်။
မပြောအောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ့ပါဟုတ်